အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတနင်္ဂနွေနေ့ကတရက်ထဲမှာတင်နောက်ထပ် COVID-19 ကူးစက်ခံရသူပေါင်း 15,000 ကျော်ရှိခဲ့တဲ့အတွက်စံချိန်သစ်တင်ခဲ့ပါတယ်။ဒီအရေအတွက်ဟာအရင်ကအမေရိကန်နိုင်ငံကပြည်နယ်တစ်ခုမှာတနေ့တည်းကူးစက်ခံရသူပေါင်းတိုးလာတဲ့အရေအတွက်ကိုကျော်ဖြတ်သွားတာလည်းဖြစ်ပါတယ်။ကြီးခဲ့တဲ့ဗုဒ္ဓဘူးနေ့ကကယ်လီဖိုးနီးယားပြည်နယ်မှာတနေ့တည်းကူးစက်ခံရသူပေါင်း 11,694 ဦးရှိခဲ့ပါတယ်။Florida ပြည်နယ်မှာတော့ COVID-19 ရောဂါကူးစက်ခံရသူပေါင်း 28,000 နီးပါးရှိပြီးသေဆုံးသူပေါင်း 4,000 ကျော်ရှိနေပါတယ်။မကြသေးခင်သတင်းပတ်တွေအတွင်း Florida ပြည်နယ်မှာ lockdown ဖြေလျှော့မှုတွေလုပ်ခဲ့တာပါ။ဒါအပြင်ကျန်းမာရေးကျွမ်းကျင်သူတွေကလူစုလူဝေးပြုလုပ်တာတွေကိုရှောင်ရှားဖို့တတိပေးထားပေမဲ့ Disney World ကိုစနေနေ့ကပြန်ဖွင့်ခဲ့ပြီးဝင်လာသူမှန်သမျှကိုတော့နှာခေါင်းစီးတက်ဆင်ခိုင်းခဲ့ပါတယ်။Johns Hopkins တက္ကသိုလ်ရဲ့စစ်တမ်းကောက်ယူမှုအချက်အလက်တွေအရလက်ရှိကမ္ဘာတဝန်းမှာ COVID-19 ကူးစက်မှုပေါင်း 7.9 တန်းကျော်ရှိနေပြီးသေဆုံးသူပေါင်းတန်းတဝက်ကျော်ရှိပါတယ်။အမေရိကန်ပြည်ထောင်စုကတော့ကမ္ဘာကူးစက်မှုရဲ့၄ပုံတစ်ပုံလောက်ရှိနေပြီး virus ကူးစက်ခံရသူပေါင်း 3.2 တန်းနဲ့သေဆုံးသူပေါင်း 33,400 ကျော်ရှိပါတယ်။မက္ကဆီကိုနိုင်ငံမှာတော့စနေနေ့ကထုတ်ပြန်တဲ့သတင်းအရနောက်ထပ်ကူးစက်ခံရသူပေါင်း 6,000 ကျော်ရှိပါတယ်။အလားတူတနင်္ဂနွေနေ့ကရုရှားနိုင်ငံမှာကူးစက်မှုအသစ်6,000ကျော်ရှိခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။